සාධනා දොන් එක්න තමයි ආසක් කොනේ කොසබ්බේ සම්බෝය කොනසෙන් මහතුනි සබාලයි කියන ප්‍රසක් මහලෙනි සතරසලෙගුනේ මලසෝතය පාලිදේ දාදි අමේදා සම්යෝනේ සුබෝතෝය අක්වැනසක් මහ අවලෝ මියසබ්යා පරෝන්දේ සේජ බපිලොකති อรหันต์ญาติสาเหยบุคคลผู้เสียแก่ตังกะตังนะสังฆีโลกตุอองเวสมาปะเปนขันนานายะนะภะมีราญะอมุทาเยผู้เวเซนโยอองเยตะมีโกจะทาอมัตติเซนมัสสิสิเยเมฆะโจเซนสิกะเพ เมตตาธรรมะธรรมธรรมะเช่นพอจะอะโลปัญญาสีมาตาตีในเนี่ยเตยาเจ้าเจตนาโตทีนี้เนี่ยธรรมะตะเวงฆานะโหชิโหตะเวงชินะเนี่ยเตยาอิมหากรุณาของโหอายุอยู่กันติจูเพื่อสออะโล วันนาปนามะอาทิตะปาฐาโหยุสสุปุโสจิตตะเตยะโยกัลลังโตติหิเปยะตะเมยังกาลังกะรังโตติจงเกราติเทรังกะโตโลกะหิตายานาโสนะโมมากะวินิกัตตะตะตะโยนาโชวินิยะญาสวาตัตตะวะอิ ชาติสีปาโลลาตองดะโกมังคาระจิตนาถามีญาติชนอมยะพะยาลีกัปปะโหติหิปิเกระวะอะเยตะเตชาโลภิโลกะอะกันติยะยิตะไตตาโพยะจิงมะมะสวะไตมาโลกาลังนิอะจิงเชิงใต้นิกะวะชีจาโลกาลัตตะโล โลกะหิตายะตันตะโลกะอิอโจสีวะอะโลกะอะดิจังกะระณีอุสสาอะเลขะเลอินทามิจันติมาตะมีตานันตะชาตะมีสัญญะนิหุเจติชะเวนาละอะสุอะนุงเคยโลมุโรโกกะระโตปะยะจิยะอิตันจูกุอะสุโตมุยะลิจิเว เทระเลจิญญะโลอะตะสงเมยะตะโลเสวังกุรอิเตมันเนโลกะโดวะนันเนจิงกัญญะสวะยอกดอกุเกยะชาลีติมหาการุณีกะตัตตะเทวะญาญิเวสังเมสุตะนาอะทิเกมากรุณาสิงสิจอมุโตกะตะนะตะโตวินิยามะสวะตัตตะวะอิ ชันนาสีปาโลลาตองดะบงบงคาตะเยนาถะมีญาทุศีลอมยะพะยานะโมยะติปิยองยะมังโกลิยอนิกะโรยูจูสิโคจินติอะจุเวเวตุสินสิมะเตผิดมาเสดะติ
ปัญญาชีติมาติในเนี่ยเตยพระพุทธศาสดาเราไม่เคยเจตนาเราได้หาอาชีกันนั้นได้สร้างอยู่อัตถะอเส้นอเมญสงฆ์ที่อ่ะเจ้าสังฆาตูนี่ปิ๊ดขอต้อนรับ ทีนี้มาคว่ชาเปล่าเหมือนมนุษย์ธรรมสุเรตยาเยอุตตริมนุษย์ธรรมสุเรตยาเตยาณญูคว่ชาอยู่มาตั้งแต่ไอ้เตยาณญูมามนุษย์ธรรมสุรีมีมีโกไร
ခံယူဆောက်တည်ရှင်းသုံးနိုင်တဲ့သိနိုင်တဲ့တရားမျိုးကိုမနုဿဓမ္မလို့ခေါ်တာဒါကအခြေခံသူစရတရားကမ္မပဒတရားဆယ်ပါးလို့ခေါ်တယ်သာမန်ပုဂ္ဂိုလ်ခံယူပြီးတော့လူတိုင်းလူတိုင်းရှင်းသုံးမယ်ဆိုရင်ရှင်းသုံးနိုင်တဲ့တရားအလွယ်တကူကျင့်သုံးလို့ရတဲ့တရားလို့အဲ့လိုအလွယ်တကူကျင့်သုံးနိုင်တဲ့တရားဆိုကုသိုလ်ကမ္မပဋ္ဌာန်းတရား၁၀ပါးအဲ့ဒီတရားဒီပဲနဲ့လူတိုင်းကျင့်သုံးနိုင်သလားလူတိုင်းကျင့်သုံးသလားဆိုမကျင့်သုံးနိုင်ကျင့်လည်းမကျင့်သုံးရဘူးကျင့်သုံးလို့လည်းမကျင့်ကြုံဘူးခွဲခြားပြီးတော့ကြည့်မယ်ဆိုရင်မကျင့်လူကပုံများမယ်ကျင့်တဲ့လူကနည်းပဲဆိုလိုတာကဒုစရိုက်နဲ့ပြောမယ်ဆိုရင်ဒုစရိုက်တရားကိုရှောင်သူနဲ့မရှောင်သူဘယ်သူကပုံများလဲလို့ဆိုရင်ဒုစရိုက်တရားကိုမရှောင်သူကပုံများတယ်ရှောင်သူကမတမ်းနဲ့မနုဿဓမ္မလို့ဆိုတဲ့ဒုစရိုက်တရားတွေကိုจิตต้องไหนแก่หลูดาอาญาสุหมอบุอนิงแก่น่ะဖြစ်တော့ตาละအခြေခံပိုင်းဘုန်းကြီးတို့တွေမနုဿဓမ္မကိုจิตต้องရင်ပဲလူပိတပြီလို့ပြောလို့ရတကယ်လူတော်လူကောင်းလို့သတ်မှတ်လို့ရသို့တော်မြတ်စွာဘုရားရဲ့အဆုံးမမှာကြည့်တဲ့အစင်းမြင့်တဲ့တရားတွေရှိသေးတယ်ကုသိုလ်ကမ္မပဒတရား10ပါးသူစရိုက်တရား10ပါးနဲ့ပို့ပြီးတော့မြင်မာတဲ့တရားကအာရုံစဉ်ဥစ္စရိမနုဿဓမ္မလို့ခေါ်တယ်အဲဒီမနုဿဓမ္မတွေသာလုံးမြင့်မြတ်တဲ့စင်္ကာဆိုတာပါဠိတော်လို့ဆိုသံမက်ဖို့ဒီကံဆိုတဲ့တရားတော့သံတရားမတရားပုတရားနိဗ္ဗာန်ဆိုတဲ့တရားအဲဒီမှာလည်းပဲသံတရားဆိုတာလောကီပိုင်းဆိုင်ရာသံရှိဒီလိုပုံရှင်းမြင်သွားတော့လောကုတ္တရာပိုင်းဆိုင်ရာမတရားနဲ့ပုတရားနိဗ္ဗာန်တရားလို့ဆိုတာတော့ဘုရားတရားတော်တွေထဲမှာအစ်စ်အမြင့်ဆုံးပဲလို့ကမ္မန္တရဏံယုသမိလို့ဘုရားဗုဒ္ဓဘာသာဝင်သူတို့ကိုယ်ပဲသိကတ်နေကြတဲ့ဓမ္မအနိတ္တရပိုင်းကပြောမဲ့ဆိုလို့ရှိရင်ဘယ်ဓမ္မကိုအဘိုးရတာလဲလို့မေးလို့ရှိရင်ဘယ်လေးဇံဟိုလေးဇံနိဗ္ဗာန်လို့ဆိုရက်ဒီလောကုတ္တရာတရား၉ပါးအလျော်အားဖြင့်ချက်ပြောတဲ့အခါမှာအဲ့ဒီလောကုတ္တရာတရား၉ပါးကိုသိနိုင်တဲ့မြတ်စွာဘုရားဟောကြားတဲ့ဒေသနာဓမ္မပရိယတ်တိဓမ္မတွေလည်းဟောပြောလို့ရအကျုံးဝင်စေနိုင်တယ်အဲ့တော့ဓမ္မန္တရဏံဂစ္ဆာမိလို့ဆိုပြီးတော့တို့တည်းသိက္ခာ၉ပါးနေတာဘယ်တရားလဲဆိုတာကိုသိဖို့လိုသိဖို့လိုတယ်အဲ့မှာတကယ်အာဟုအာထပြုရတာတော့မနုဿဓမ္မကလည်းအာဟုအာထပြုရတယ်သို့တော့မနုဿဓမ္မလို့ခေါ်တဲ့တိကုသကမ္မပဒတရားသူစရိုက်တရားဓာတ်ရှင်းုံနဲ့တော့သိက္ခာရှိအောင်အဆက်မမီသေးဘူးလို့ဒီလိုပြောနိဗ္ဗာန်ကြည့်အောင်မရောက်နိုင်လေဘူးထောက်ကူတော့ဖြစ်တယ်နိဗ္ဗာန်ရောက်ချောင်းတော့ဖြစ်တယ်နိဗ္ဗာန်ကိုရောက်ဖို့ဆိုရယ်အနိကအကြောင်းတရားတော့မဖြစ်သေးဘူးလို့ဒီလိုမှတ်ပါရတနည်းအားဖြင့်ပြောရင်ကုသိုလ်ကမ္မန္တတရား10ပါးသည်အပင်ငယ်ကလုကင်းစီပြီလူဘဝနံပါတ်ဆိုရယ်ကောင်းကျိုးချမ်းသာတွေပြီးွားတဲ့သူဂတိဘုံကိုရောက်ရှိခြင်းနိုင်သူဂတိဘုံရောက်ဖို့အတွက်အကျိုးတရားကိုဖြစ်ထွန်းစေပြီးဒ So, any shuranga chime solution, jidama ha, ape me jao, ten ten de, to do yolo ya, ten ten de, to do jao, do le, aku de jiawe, tani yarema, chie do kama yao, aku de jiawe kubu, kiusu. Dali nulu, ujin na jin, be gentle. เสียดุขะนี่ก็ตู่ลบออกจิตญาณนี่ก็ลบไปในนาลุสว่าไม่ลบหน่ะไม่ลบหน่ะนี่ด้วยจ้ะอสังโกอังโกยะเมอนิจจังไม่ใช่รู้ตัวโกอังโกเมเนี่ยไม่ใช่เอออสังโกอังโกยะเมเตยาสุริมาไม่เลี้ยงโคเลี้ยงนิพพานสุริเตยาจ้ะ ตัณหายะโอชินเยติอาลุงะนี่ลุกขึ้นสิ่งนั้นนะครับลุกขึ้นสิ่งนั้นเนี่ยโอชินเยนาชินเยติชินเยตกะปริเทวะทุกขะโทมนัสสะอุปายะตะโลสุริชินเยทุกขะลุกขึ้นสิ่งนั้นอะไรวะสตุตุอปายิตุอัปปะตะมานิกัตตวะอเป 4 บุ อัตตานันธารินติมิมิโกจิตต้องไล่น่ะแหละปุคคโลสตุตุอปายิตุอเป4บุญลงมาอัปปะตะมานิกัตตวะไม่จะอย่าออกลุกดิธารินติท่องท้าနိုင်เลยเสร็จท่องท้าเกตินท้าနိုင်เลยมิมิโกไล่น่ะจิตต้องเนี่ยอเป4บุญไม่จะอย่าออกสุมนุษย์ธรรมะเลยสุเร กุฎุเตยาก็เลยเว้ยตู้ช่องมันไม่จักรู้ตลอดตู้ก็อนัยอยู่ตัวได้กิเลสตาฤทธิ์ชินิเสียนี่จักรกิเลสตาฤทธิ์ก็ไม่ต้องนั่นไหนนี่จักรอเป4บุญไม่จักรอตู้ก็ท่านมองท่านไหนเนี่ยเราไม่ใช่รู้ตู้จองจักรเราไม่รู้ตู้เนี่ยเอ็นอาไม่เจ็บหมู่จัก อกุโลเตยาฤเนี่ยกิเลสตาฤก็อเป4บุญไม่ฉะนั้นดีสรุปว่ายันฤโกไหนออกไม่ไต่ไหนเลยกูโตกรรมการเนี่ยคนน่ะไม่เลี้ยงจักรโคเลี้ยงสุดะเตยาฤจ้ะเนาะอเป4บุญโหฉะเสร็จแท้ๆกิเลสตาฤอารมณ์โหเผยชัดเนี่ยไม่ก้าวเนี่ยอกุโลกันเนี่ย อเป4บุญสวดฉะไหนเนี่ยตรัวอาจารย์ไม่ใช่กิเลสตาสวดยันติฤโกอนันตไตฐานนี่ด้วยจ้ะตะเกะโกอเป4บุญไม่จะอย่างอ๋อท่องท้านไหนเนี่ยเตยาลูกที่เสิดเนี่ยอยู่ในกรรมธรรมันตระนังยุทธังนี้สว่าแม้เลดันโคเลดันนิพพานสวดเตยาเลยที่รู้ติฉะไอ้นี่แม้เลดันโคเลดันนิพพานสวดเตยาหา ปัญญาရှိတဲ့ဒီမှာသိနိုင်တဲ့တရားပဲကုသိုလ်ကောင်းတဲ့တရားဆိုတာတမန်အသိဉာဏ်နဲ့လည်းသိနိုင်တယ်မလေးတဲ့ခိုးလေးတဲ့နိဗ္ဗာန်ဆိုတဲ့တရားဟာပညာမရှိရင်မသိနိုင်ဘူးယသဗျာဟောထားတဲ့အမြင့်ဆုံးတရားမလေးတဲ့ခိုးလေးတဲ့နိဗ္ဗာန်ဆိုတဲ့ဘာလို့တရားပဲဖြစ်ပညာရှိသူမှသိနိုင်တယ်လို့ဆိုတာဒီယသဗျာက ကိုယ်တော်မြတ်ကိုယ်တိုင်ဟောပြောထားတဲ့တရားဓမ္မတွေရဲ့ခုံကြီးတွေကိုထုတ်ဖို့ပြောတဲ့အခါမှာသွားခါတော့ဘဂဝတ္တဓမ္မဘုရားဟောတဲ့တရားဟာအကြောင်းနဲ့အကျိုးကြီးကြီးကြပ်ကြပ်ဟောထားတာဖြစ်သွားတော့အလွယ်အမှန်မရှိဘူးမှန်ကန်စွာဟောပြောလေမှန်ကန်စွာဟောပြော มันกันนั้นพอเปล่าทาได้ด้วยจ้ะลุ่ยลุ่ยได้จ้ะคือรู้สึกดีเตียะโกจิ่งเองอเป4บาก็ลุ่ยเลยสรุปตะเกเจ็ดตะเกลุ่ยเตียะก็ซ้ําส่องနိုင်မှုအပြည့်ဝပေးတယ်။ဘာနဲ့ဥပမာအတူတော့ဆိုရင်ဒီဆေးတောင်းရင်ယောဂကြောက်တယ်လို့ဆိုရင်အဲ့ဒီဆေးကတကယ်ကိုယောဂကြောက်စီ။အဲ့ဒါကိုညီညွတ်ပြီးတော့ နေယာနိကသာသနာဆိုတဲ့စကားလုံးကိုပြောနေယာတိတက္ကရတ္တတမ္မာဒုက္ခတ္တအန္တရာဇိယစက္ကရဆိုတာပြည်ပြဝဝနိုင်တာဖြစ်တော့ဓမ္မအတိုင်း จิตใจโยกอันทมเองสรุปยิ่งตัมมาดุขะตาอันดากริยานิมันละมันเนี่ยเสียดุขะสงตพุด้วยเนียดิเข้าช่องในเนี่ยอะลุกิเตลุกโยสิติยะก็เข้าช่องไปดิឧបមាមេឌីសេតោយយោគាပြောက်တယ်ဆိုတကယ်တော့တကယ်ပြောက်ဆိုလို့တကယ်တော့တကယ်ပြောက်အဲ့ဒါလို့ဘုရားဆောင်ဘုရားရဲ့တရားတော်တွေဟာသွားခါတက်ခုံနဲ့ပြည့်စုံသည့်အတွက်ကြောင့်တကယ်လုံးရင်တကယ်ဖြစ်ခြင်းဆိုပါလို့ဒါနသောဘောကဒါနကောင်းမှုကိုမြတ်စွာဘုရားကဒါနကုသိုလ်ဟာမဟာဘောဂသောင်းတဏိကကုသိုလ်ဖြစ်နေရဘဝမှာသိတဲ့ဥစ္စာကျွယ်ဝသေးနိုင်တယ်တကယ်တဏ္ဍလို့တကယ်တဏ္ဍရဲ့အကျိုးခံတာသီလဆုံးတည်လို့ရှိရင်နော်သီလရဲ့အကျိုးကျေးဇူးတွေခံစားရမယ်လို့ဟောတာတကယ်သီလဆုံးတည်ရင်တကယ်အကျိုးကျေးဇူးကိုခံစားအဲ့ဒါလို့အလုပ်ဖြစ်တာကိုနေယဏိကလို့ခေါ်တယ်နေယံဤကဖြစ်ပါတယ်။ဒါမို့ယမသာဘိမှာလည်းသုံးတယ်နေယံဤကသာသနာ။သာသနာတိုင်းအဆုံးအမတိုင်းကနေယံဤကဖြစ်တာမဟုတ်ဘူး။ဒါဖြစ်မယ်လို့ပြောထားပေမဲ့ဒါလို့ရင်ဒါဖြစ်မယ်လို့ပြောရင်မဖြစ်တာလေအများကြီး။ဥပမာပဲဒီဆေးတောင်းရင်ယောဂကြောက်တယ်လို့ပြောထားတော့လည်းဒီဆေးတောင်းရင်ယောဂကြောက်ချင်မှာကြောက်။အဲ့ဒါမျိုးကြတယ်မထုံးဆောင်နိုင်ဘူးလို့ဆိုလို့မမှန်ကန်နဲ့ဟောပြောချက်တွေဟာမှားရဲ့နဲ့ဆေးချက်နဲ့အလားတူတူတယ်ပေါ့ဘယ်လိုပဲတောင်းတောင်းယောဂပြောင်းမှာမဟုတ်ဘူးယောဂတရားဆေးတရားဖြစ်နေဆေးဆိုတာယောဂပြောင်းဖို့ပဲအဲ့ဒါလိုပဲမြတ်စွာဘုရားရဲ့အဆုံးအမပဲမှန်မှန်ရဲ့ရဲ့မရှိသည့်အတွက်ကြောင့်ရှင်သုံးရင်ရှင်သုံးတော့အတိုင်းအတာတစ်ခုရအကျိုးကျေးဇူးဖြစ်ပေါ်စေ။နေရာလေးကသာ။ကောင်းတဲ့ဘက်မှပြောတယ်လို့ပဲဆိုးတဲ့ဘက်မှလည်းဒီတိုင်းပဲ။အေးပဏ္ဍိပန္တမလုံနဲ့လုံရင်အပင်ငယ်ကြမယ်။သရိသံဘွားရောက်မယ်၊စိတ်ဓာတ်ဘွားရောက်မယ်။လွတ်လပ်လို့ရှိရင်လည်းအသက်တိုးမယ်။ဟောပြောတာများမယ်ပါဏပါဏတိပန္တောနိရိယသံဝတ္တိကိုတိသ္ဆာနာသံဝတ္တိကိုပေတသံဝတ္တိကိုရသဗျာဒီလိုခေါ်တာပါဏတိပန္တသည်အပေပေါ်မှာဖြစ်စေတယ်တကယ်လို့ရင်တကယ်ဖြစ်သွားတာဒီလိုဆိုရင်သူ့ရဲ့အကျိုးဆက်ပေပေါ်မှာအကျိုးပေးတယ်ကမ္မနိယပါလို့ဆိုရင်ကံတဘောတရားတွေဒီတိုင်းပဲ။ယာတိတံဝပတိဖိသံတာရိတံအရတေကလ။ဒီမျိုးစိတ်တိုက်ရင်ဒီအပင်ပေါက်။ဆိုပါလို့ဓမ္မစိတ်တိုက်လို့ရှင်ဓမ္မပင်ပဲပေါက်မှာတရားပင်မပေါက်ဘူး။တရားစိတ်တိုက်လို့ရှင်တရားပင်ပဲပေါက်မယ်ဓမ္မပင်မပေါက်ဘူး။ကံတရားဟာလေကိုလုံးတဲ့ကံကောင်းတဲ့ကံလုံးလို့ရှင်ကောင်းကျိုးရမှာပဲ။ဆိုးကြုံမပေးဘူးမကောင်းတဲ့ကံလုံးလို့ရှိရင်မကောင်းတဲ့အကျိုးရမယ်ကောင်းကျိုးမရနိုင်ဘူးဒါကပုံမှန်ကမ္မနိယမလို့ဆိုတဲ့သဘာဝအားဖြင့်မြဲတယ်လို့ဒီလိုပြောအချိန်တိုင်းကအမြဲပြောလို့မရဘူးအကျိုးပေးတဲ့အနေကတော့ကမ္မနိယမချိန်ဆိုတော့ခုချက်ချင်းအကျိုးပေးချင်မှပေးမယ်တချို့ကံကဒီဘဝမှာအကျိုးပေးတယ်ဒိဋ္ဌဓမ္မဝိရဏယကံလို့ခေါ်တယ်တချို့ကံကဒီဘဝအဆုံးသတ်တော့မှာအကျိုးပေးတယ်သုပ္ပိစ္ဆဝိရဏယကံလို့ခေါ်တယ်တချို့ကံကအနှင်းသင့်တဲ့ဘဝမှာအကျိုးပေးတယ်အပရာပရိယဝိရဏယကံလို့ခေါ်တယ်ဆိုင်ရဆိုင်ရအချိန်ကြီးလွန်ရောက်သွားလို့အကျိုးမပေးတဲ့ကံမျိုးလည်းရှိသေးတယ်သေးများဟာအိပ်ပိုင်းရဖြစ်သွားတယ်လို့ဒိတ်လွန်သွားတယ်လို့ပဲကံတရားမှလည်းပဲဒိတ်လွန်သွားတာရှိတတ်တယ်ပေါ့အဲ့လိုမျိုးကြတော့အကျိုးမပေးတော့ဒီဘဝအကျိုးပေးမဲ့ကံကဒီဘဝကုန်သွားတာနဲ့သူလည်းပြီးသွားဒုတိယဘဝအကျိုးပေးမဲ့ကံကဒုတိယဘဝပြီးသွားတာနဲ့အကျိုးမပေးလိုက်ရရင်သူလည်းပြီးသွား
ေအပရာပရိယဝေရဏိယလို့ဆိုလေတတိယဘဝကနိဗ္ဗာန်ကြည့်အောင်သွားတဲ့တဏှာမှာကြုံကြရအကျိုးပေးမဲ့ကံမျိုးကတဏှာထဲမှာရှိနေတယ်ရအောင်လွတ်ပြန်မရှိဘူးတဏှာကလွတ်သွားလို့ရှိရင်တော့လေအကျိုးမပေးတော့ဘူးရှင်မောကလံပဲရှိနေယဟန္တာဖြစ်သွားတော့လည်းပဲအပရာပရိယဝေရဏိယကံရဲ့အစွမ်းကြောင့်သူဟာခိုးသားရည်ရဲ့အသက်ခံရရသေးတယ်။ကံကတော့လိုက်အခွင့်တာလိုက်တာနဲ့တရားနဲ့သူကအကျိုးပေးမှာပဲ။ဒီလိုပြောတော့နော်။အဲ့တော့မြတ်စွာဘုရားကဟောပြောထားတဲ့အရာတွေဟာတကုမမာယွန်းတာမရှိဘူး။အခြေခံကနေပြီးတော့ဟောတာ။ဒါကြောင့်မို့သွက်ခါတော့လို့အဲ့ဒီလိုမှန်မှန်ကန်ကန်ဟောထားတဲ့တရားတွေဟာမနုဿဓမ္မကစပြီးဥဒ္ဓိမနုဿဓမ္မဖြစ်အောင်နော်အစစ်မြင့်တဲ့တရားတွေဖြစ်အောင်သံဃာပုဂ္ဂိုလ်တွေသိနိုင်ခွင့်ရှိသလားလို့ဆိုစိတ်သုံးတဲ့ပုဂ္ဂိုလ်တွေသိနိုင်ခွင့်ရှိသလားဆိုတန်ဓိဋ္ဌိကောကိုယ်တိုင်စိတ်သုံးနိုင်ကိုယ်တိုင်သိနိုင်ကိုယ်တိုင်မသိရတဲ့ဟာတွေကလောကမှာအများကြီးမြတ်စွာဘုရားတရားကြောကိုယ်တိုင်လုံးရင်ကိုယ်တိုင်သိနိုင်ဒီလိုဆိုတာပေါ့နော်အေးဒါကြောင့်မို့သံဓိဋ္ဌိခေါ်လို့ခေါ်တယ်ကိုယ်တိုင်သိနိုင်တယ်အဲ့တော့ဘယ်လောက်ကြာမှသိမလဲလို့ဆိုလို့ရှိရင်အကာလိကောအချိန်စောင့်ဆိုင်နေခြင်းမရှိလဲနဲ့အခုလို့ရင်အခုသိနိုင်တယ်ဆိုဒီလိုမြတ်စွာဘုရားရဲ့တရားတော်ကြီးရဲ့ခုံးကြီးတွေဟာအင်းဓမ္မသင်ရှားတယ်ပေါ့နောက်ဆုံးမှာအဖြစ်မြင့်တဲ့တရားနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောတော့ပစ္စတံဝေရိတဘောဝิญญူဟိမြတ်စွာဘုရားဟောတဲ့တရားအဖြစ်မြင့်တဲ့တရားကြတော့ဝิญญူလို့ဆိုတဲ့အသိပညာရှိတဲ့ပုဂ္ဂိုလ်မှသာလေသိနိုင်တယ်ပညာရှိတဲ့ပုဂ္ဂိုလ်မှသိတဲ့တရားအဲ့ဒါဒါကြောင့်ပညာရှိသူမှသိနိုင်တဲ့တရားမျိုးဟာဘယ်တရားတော့လို့ဆိုလို့ရှိရင်ဘယ်တရားလို့ဖိုးတရားလို့နိဗ္ဗာန်တရားအဲ့တော့နိဗ္ဗာန်ဆိုပြီးမှအခုလိုပညာရှိသူတော်ကောင်းတဲ့အသိပညာထက်မြက်တဲ့ပုဂ္ဂိုလ်မျိုးတွေမှသိနိုင်သောသောသိဖို့ရာအတွက်လည်းအချိန်ကြီးကောင်းနေဆိုတာရှိတယ်ပေါ့နော်အချိန်ကြီးကောင်းနေအကြောင်းပေါင်းညီညွတ်ဖို့ဘာဖြစ်ပညာရှိအောင်ဘယ်လိုလုပ်ရမလဲပညာရနိုင်တဲ့အကြောင်းတရားဟာလေးမျိုးရှိတယ်အဲ့ဒီလေးမျိုးနဲ့မိမိတဏ္ဍာမှာပညာရအောင်ကျိုးစားအထောက်အကူဖြစ်လေးမျိုးဆိုတာပါတော့သဗ္ဗရိတုပနေတဲ့ရသူတော်ကောင်းကိုသိခတ်ခြင်းသူတော်ကောင်းနဲ့ဆုံတွေ့ရခြင်းဆုံတွေ့ရတဲ့အခါသူတော်ကောင်းတရားသိဖို့ခွင့်ရရနောက်တစ်ခုကသတ္တမသဝနာသူတော်ကောင်းတရားကိုကျမ်းနိုင်တာဖြစ်တယ်။အဲဒီနှစ်ခုကပြင်ဘက်ကအကြောင်းတရားဖြစ်တယ်။သူတော်ကောင်းနဲ့တွေ့ဆုံရင်သူတော်ကောင်းတရားကျမ်းနိုင်တာဖြစ်တယ်ဆို။ဒီနှစ်ခုစုံစည်းတဲ့အခါမှာပညာဆိုတာဖြစ်တယ်။ဒါဖြင့်ဆုံးယုံနဲ့ဖြစ်သလားလို့ဆိုအတွင်းအကြောင်းနှစ်မျိုးကရှိရအောင်အတွင်းအကြောင်းနှစ်မျိုးဆိုတာဘာလို့ဆိုလို့ရှိရင်ယောနိသောပဏ္ဍိကာကယောနိသောပဏ္ဍိကာလို့ခေါ်တဲ့မှန်ကန်တဲ့အတွေ့အမြင်နှလုံးသွင်းမှန်ကန်မှုဆိုအကြောင်းတရားလည်း လိုအပ်တယ်ဟောဓမ္မလူဓမ္မပฏิပတ်တိသောဘုဒ္ဓသာတရားနဲ့မယုံကံနဲ့လက်တွေ့ရှင်းသုံးမှုဆိုတာလည်းပါရမယ်အဲ့တော့နှလုံးသွင်းမှကံရဲ့လက်တွေ့ရှင်းသုံးရင်းဆိုတဲ့ဒီအကြောင်းနှစ်ခုပါအတွင်းအကြောင်းနှစ်ခုပဲသပုရိသူပနေတယသတ္တမသဝနာဆိုတဲ့ဒီအကြောင်းကအပြင်ဘက်ကအကြောင်းနှစ်ခုအပြင်ဘက်ကအကြောင်းနှစ်ခုအတွင်းဘက်အကြောင်းနှစ်ခုအကြောင်းလေးရအောင်ဆက်တဲ့အခါကျတော့ပညာဆိုတာကိုရရှိလာနိုင်တယ်လို့ပြောကြတယ်။ပညာပဋိသင်္ခါရပညာရဖို့ဒီအကြောင်းလေးအနေမျိုးအရေးကြီးတယ်။အဲ့ဒီပညာရမှသာသိသက်သာဘုရားဟောကြားတဲ့အဖြစ်မြင်တဲ့မတရားဖို့တရားနိဗ္ဗာန်ဆိုတာကိုသိရှိနိုင်တယ်ပေါ့။ဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်မှာပညာရှိတဲ့ပုဂ္ဂိုလ်မှာသိနိုင်တယ်လို့ဆိုတော့ပညာမရှိမသိနိုင်ဘူးပညာရှိသူသာသိနိုင်တယ်ဒါကဣန္ဒမဟိုကြောင်းကျုပ်စီလျော်မဟုတ်ရှိဘူးပစ္စတံဝိရိယံဘောဝิญญူဟိလို့ဆိုတဲ့အတိုင်းသစ္စာဘုရားဆရာတော်ကမှန်ကန်နေလေးလက်တယ်သစ္စာဘုရားကိုယ်တိုင်ကိုယ်ကဆရာတော်မှာသိရှိသေးတဲ့အခါမှာမိမိသိထားတဲ့ဆရာတော်မှာဘလုံးလေးလက်တယ်ဘလုံးလေးလက်တယ်ဆိုတော့အဓိကတော်ခေါ်ညာယံတံမောငါသိတဲ့ဆရာဒုဒ္ဒတော်ဓုရလူပေါ်တော်ကံပြီးတော့ထုတ်တော်ကြည့်ရမယ်ကံပြီးတာဆိုတာနဲ့တဲ့အဋ္ဌဉာဏ်နဲ့ထောင်းပြီးဖို့အမှန်ဉာဏ်တိမ်တဲ့ပုဂ္ဂိုလ်တွေထောင်းပြီးဖို့ခက်တယ်ဒုဒ္ဒတာမြင်ဖို့ခက်တယ်ဒုရမိဝါဒသိဖို့ခက်တယ်အတ္တကဝါဆိုတော့အတွေ့အကြုံတက္ကဝေကဒီစနစ်တွေနဲ့သိနိုင်တဲ့တရားမျိုးမဟုတ်ဘူးနိဗ္ဗုဏောအလုံးကိုသိမ့်ွေးတယ်ပန္နိတဝေရဏီယောပညာရှိမှသာသိနိုင်တယ်ဆိုတော့အဲ့တော့ပညာမရှိတဲ့ပုဂ္ဂိုလ်တွေဟာတရားကိုသိလို့မနမခဲနေဒါကြောင့်မို့ရသဗျာဒိကေကိုလိုများတရားရဲ့လေးလက်မှုကိုစဉ်းစားစဉ်းစားမိတဲ့အခါတစ်ဖက်ကလည်းသရဝရရဲ့အခြေအနေကိုစဉ်းစားသုံးသပ်ကြည့်လိုက်တော့သရဝါရီဟာဘာတွေဖြစ်နေကြလဲဘာတွေကသူတို့စိတ်ကိုသွန်မှုထားမလဲလို့ဆိုရင်သာဃာတို့ဒေါသတို့မောဟတို့ဆိုတာတွေကသူတို့စိတ်ကိုသွန်မှုထားတယ်အာယုံ၅ပါးကံကံတရားတွေပေါ်မှာလူကျင်မှုတွေစတ္တမှုတွေကသွန်ဖို့သွန်မှုထားတယ်မရရင်ဒေါသဆိုတာကသွန်မှုနေတယ်အမှန်မသိတဲ့မောဟဆိုတာလေပြောမှုထားတယ်ဒါကြောင့်မို့ရာဂဒေါသပရိတိဟိနာယံဓမ္မောသုတံဘုဒ္ဓောရာဂတွေဒေါသတွေမောဟတွေလွန်မှုနေတဲ့ပုဂ္ဂိုလ်တွေဟာဒီတရားကိုသိဖို့အလွယ်ကူသိဖို့ဆိုတာအမှန်တမ်းခင်းနေတယ်လို့ပညာရှိတဲ့ပုဂ္ဂိုလ်ကအလွန်နည်းတာဖြစ်တော့တာမြတ်စွာဘုရားကတရားဓမ္မရဲ့မဲ့မဲ့မှုတရားနာယူတဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ပါပြီးတော့လောဘဒေါသမောဟသာဃာဒေါသမောဟတွေသုံးမှုထားမှုဆိုရင်ဒီအခြေအနေနဲ့ရက်ကိုစဉ်းရင်သုံးလက်ကြည့်လိုက်တဲ့အခါငါတရားဟောလို့ဖြစ်နိုင်မလားတရားဟောမယ်ဆိုရင်သိနိုင်ရမှာမဟုတ်ဘူးလို့ဒီလိုစိတ်ထဲမှာသက်သာရခိတ္တခဏမြနိုင်ခြင်းကြည့်လိုက်ဖြစ်သွားဒါကတော့ကရုဏာရှိတဲ့ပုဂ္ဂိုလ်အသိပညာရှိတဲ့ပုဂ္ဂိုလ်တွေသရဝါရီရဲ့အကျိုးကိုအများရဲ့အကျိုးကိုလုပ်ချင်လို့ကိုလုပ်တော့လေမိမိအကျိုးပြုမဲ့ပုဂ္ဂိုလ်ရဲ့အနေအထားကကိုဖြစ်ချင်တယ်လို့ဖြစ်မလာတဲ့အခါမှာ မဖြစ်တဲ့အခါမှာအာမလို့အာမရဖြစ်တဲ့သဘောအာမလို့အာမရဖြစ်တယ်ဒီကောင်ဟောတဲ့တရားကိုသိမှာမဟုတ်ဘူးမသိပဲဟောနေလို့ရှိရင်တော့ငါပဲပြန်မှန်းရဲ့ရှိပါပဲလို့ဟောဒီစိတ်ကြံလို့ဖြစ်တယ်ဒါမျက်စောတရားကိုလည်းဒီလိုချက်ဒါဖြစ်လို့လို့ဆိုပဏိတဝေရဏိယပညာရှိမှတရားဆိုတာသိနိုင်မှာ။ဒီကြောင့်ကြောင့်မို့လို့ခွန်ကြီးတို့တွေအခုလိုတရားဝေကြီးတွေလုပ်ပြီးတရားနာတယ်ဆိုတာပညာတွေရဖို့နာကြ။အသိပညာတွေရဖို့ပဲနာကြ။အသိပညာကိုသိဖို့အထောက်တဲ့ပုဂ္ဂိုလ်နဲ့အပြောအပားတွေနဲ့နေတဲ့ပုဂ္ဂိုလ်တွေကဘယ်သူကများတော့ဆိုအသိပညာရှိဖို့အထောက်တဲ့ပုဂ္ဂိုလ်ကအလွန်လေအပြောအပားသမားတွေကအလွန်များအဲ့တော့အသိပညာရအောင်အားမချုပ်ဘူးဆိုလို့ရှိရင်ပညာဖြစ်လာမှာမဟုတ်ဘူးပညာမဖြစ်နိုင်ဘူးပညာမဖြစ်နိုင်လို့ရှိရင်ဆရာဓမ္မကိုမသိနိုင်ဘူးဘုရားကဖြင်းရှားတယ်နော်မသိနိုင်တဲ့အနေအထားမျိုးဖြစ်ဒါကြောင့်အသိပညာရအောင်ကြိုးစားကြ။ဒီလမ်းကိုကြိုးစားကြ။ဘယ်လိုနည်းလမ်းနဲ့ကြိုးစားကြတော့ဆိုလို့ရှိရင်အခုပြောရတဲ့သရောကောင်းတာရှိခဲ့ခြင်းသရောကောင်းတရားနာယူခြင်းအဲ့ဒီနာယူတဲ့ပုံမှာယောနိသောမနတိကာရမှန်မှန်ကန်ကန်ဆင်ခြင်သုံးသက်တဲ့နှလုံးသွင်းရှိခြင်းနှလုံးသွင်းထားတဲ့အတိုင်းလိုက်နာချက်သုံးခြင်းလို့ဆိုတဲ့ဓမ္မလို့ဓမ္မပါတယ်အဲ့ဒီကြတော့မှအသိဉာဏ်ဖြစ်လာဖြစ်အဲ့ဒီအသိဉာဏ်ရပြီဆိုတော့မှဘုရားမြတ်ဆောင်ဟောကြားတော်မူတဲ့တရားသိအဲ့ဒီတရားကမှမိမိသိလာတဲ့တရားကမှမိမိတဲ့ကောင်းကျိုးချမ်းသာကိုပေးနိုင်တာဖြစ်ဓမ္မောသူစိညောဒုက္ခမာဝေတိ။ကောင်းစွာจิตသုံးအပ်တဲ့ဓမ္မသည်ချမ်းသာကိုထောင်နေလို့ဆိုတဲ့နေရာ။ကုသိုလ်ကမ္မပဋ္ဌာန်းတရားကဒုချမ်းသာနဲ့ချမ်းသာပေးမယ်။ဈာန်တရားတွေကဓမ္မချမ်းသာကိုပေးမယ်။ကောင်းစွာจิตသုံးအပ်တဲ့ဝိပဿနာဉာဏ်ကြောင့်ရရှိလာတဲ့မေတ္တရာကုတရား။ဒါတွေကဒုက္ခနိဗ္ဗာန်ဆိုရင်ချမ်းသာကြီးအောင်ပေးမယ်လို့ဟောအထက်လိုက်အထက်လိုက်ဒီနေရာမှာပြောလို့ရကောင်းစွာစိတ်သုံးအပ်တဲ့တရားသည်ချမ်းသာဒုက္ခမိမိတဏ္ဍာမှာသေဆောင်လာမယ်လို့သူပြောအဲ့လိုသေဆောင်လာဖို့အတွက်ကိုယ်ကလောကမှာပါတော့သူစိတ်နာကောင်းစွာစိတ်သုံးလို့လုပ်ရတယ်ဒီနေရာမှာပြောနေဆေးကြောင်ပလင်းနဲ့ဆက်ခေါင်းရင်းထောင်တာသိမတော့ပဲနဲ့ပလင်းနဲ့ဆက်တာလို့လည်းရောမပြောင်းမှာမဟုတ်ဘူးလေတရားဓမ္မဆိုတာလည်းတို့တူပဲနာတော့နာတယ်မလိုက်နာဘူးမချစ်တော့ရှောင်ရမှနဲ့ဆောင်ရမှရှောင်လည်းမရှောင်ဘူးဆောင်လည်းမဆောင်ဘူးဆိုလို့ရှိရင်မတော့တဲ့သေးလို့ပဲအနိစ္စတခုအကျိုးကျေးဇူးတခုခံစားကြရမှာမဟုတ်ဘူးလို့ဒီလိုပဲ။ဒီလိုပဲ။အဲ့တော့ပညာရအောင်ကြိုးစား။ပညာရအောင်ကြိုးစား။ရသော်များတို့ဒီအာလောကပိလူကြီးကမိန်းကုံးထုတ်ပြောတယ်။ကထံတုလက်ကတိပညာ။တပည့်တော်တို့ဘယ်လိုနည်းနဲ့ပညာဆိုတာရအောင်လို့ပါလေလို့ဆိုတယ်။တက်သောဘုရားကဒီမုတ်ဥတ္တခုကိုခေါ်ပြတယ်လို့အခြေခံ source ကိုမိန့်ကြားတဲ့အနေနဲ့သုတ္တတာ level ပညာ။တန်လို့တဲ့သဏ္ဍကြားနာလို့တဲ့သဏ္ဍသိယူလို့တဲ့သဏ္ဍဖြစ်ပညာရပါလေ။ဟောတက်သောဘုရားတရားတော်တွေကိုသိခြင်းနဲ့သဏ္ဍချင်းသိတဲ့အသိဉာဏ်ဆိုဖြစ်တယ်။ဒီလိုဆိုလို့ရတော့တရားဓမ္မအပေါ်မှာသိခြင်းနဲ့ဆန္ဒမှမရှိရင်သိဖို့ဆိုတာဝေးလာဝေးပေါ့အေးသုတ္တသာကြားနာလို့တဲ့ဆန္ဒအဲဒီဆန္ဒရှိခြင်းဟာ ပညာရဖို့အကြောင်းမရှိပဲနေတယ်ဒါအဓိကအကြောင်းတစ်ခုပေါ်ညွှန်းနေမှဖြစ်တယ်အဲကောင်းဆိုင်ရတဲ့အကြောင်းလေးမှာတော့ဆိုဟုတ်ပြီကျမ်းလာလို့လေဆန္ဒရှိသည့်အတွက်ကြောင့်သူတော်ကောင်းနဲ့ဆုံးတွေ့ခြင်းသူတော်ကောင်းနဲ့ဆုံးတွေ့သည့်အတွက်ကြောင့်သူတော်ကောင်းဆန္ဒတရားဓမ္မကိုနားယူရခြင်းဒီတစ်ခုမိမိကိုယ်တိုင်ကယောနိတော်နတိကာရဆိုရင်မှန်ကန်စွာနှလုံးသွင်းခြင်းဓမ္မလူဓမ္မပฏิပတိလို့ဆိုလက်ကိတ်ရှင်းသုံးရင်ဆိုဒီချက်လေးချက်ပြည့်စုံသွားပြီဆိုလို့ရှိရင်အသိဉာဏ်ရလာပြီ။ရှင်ဉာဏ်ရတယ်လို့ပြော။ရှင်ဉာဏ်ရတယ်။အဲဒီမှာပညာရခြင်းရဲ့အကြောင်း၄မျိုးဟောထုတ်တာကဒေတာစဉ်းစားခြင်း။အပြည့်ဘက်ကအကြောင်းက၂ခု၊အတွင်းအကြောင်းက၂ခု။အတွင်းနဲ့အပြင်၂ခုပေါင်းစပ်တဲ့အခါမှာရလတ်အကျိုးဆိုတာပညာတစ်ခုဖြစ်တယ်။ဘယ်ကိစ္စမှာပဲဖြစ်ဖြစ်အတွင်းနဲ့အပြင်နှစ်ခုပေါက်တာဆိုပါတော့ရှင်သာရိပုတ္တရာတို့ရဲ့အလောင်းရှင်မောကံတို့ရဲ့အလောင်းဥပဒိတ်တပရပိုင်းနဲ့ခောရိတပရပိုင်းတို့မှာမတည်တဲ့တရားရှားကြတို့တွေကအတိမလွတ်ကြတန်ခါးထဲမှာနေရင်ခဏခဏပြေးကြတယ်အဲ့တော့တည်တဲ့တရားရှိရင်မတည်တဲ့တရားလည်းရှိရမယ်လောကကြီးကအကျယ်ကြီးပဲတို့ရှာမယ်မတရားတရားကိုရှာမယ်ဆိုလိုက်ရှာရှာရင်းနဲ့နေပြီးတော့ရှာဖို့အတွက်သူတို့ရဲ့မိသားစုဘဝကိုဆွံ့လို့ရှိတယ်။အော်ဒီတော့ဒီသာသနာ့မြို့သင်္ဆေရပရဘိတ်ထံသွားပြီးတော့ပရဘိတ်အဖြစ်လောက်ကြသူစီကပညာရင်ပညာပညာရင်ဆုံးပုံလည်းပဲမတရားတရားဆိုတာရှာတွေ့ဘူးသင်္ဆေရရဲ့အမရဝိခေမဝါဒဆိုတဲ့ဘာမေးမေးရှောင်းတိန်တဲ့ဝါဒကြီးကိုပဲသူတို့သင်ယူလိုက်ကြအားမလို့ဘာမရဖြစ်အဲ့တော့ရှင်သာရိပုတ္တရာဆိုတာရှင်သာရိပုတ္တရာဖြစ်တဲ့ဥပဒိတာပင်ကိုညာအလွန်ချက်တဲ့ပုဂ္ဂိုလ်ပေါ့ရှင်သာရိပုတ္တရာဘဝရောက်သွားတဲ့အခါသစ္စာပြားပြီးရင်သူဟာပြညာအကြီးဆုံးပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တော်မှာသူရဲ့ကိုယ်ဝိညာဉ်နဲ့သိနိုင်စွာမရှိဘူးကိုယ်ဝိညာဉ်နဲ့သိနိုင်စွာမရှိဘူးကံကောင်းခြင်းတော့သူအတိပညာဓမ္မနဲ့ပတ်သက်တဲ့ပညာရဖို့ရအတွက်ဒေသဝတိ၅ပါးတည်းကအငယ်ဆုံးဖြစ်တဲ့ဖြစ်အတ္တစိနဲ့တွေ့လိုက်တယ်ဟောသပ္ပုရိတိပါနေတရားလို့ခေါ်တွေ့လိုက်တော့သူသိကတ်တယ်ဟာကြီးရှင်အတ္တသီနောက်ကလိုက်ပြီးတော့ရှင်အတ္တသီကိုသိက္ခာသိက္ခာပြီးတော့မိဘနဲ့နေတယ်ဘုရားဟောပြောတယ်ဟောတတ္တမသဝနာသူတော်ဘောပြောချမ်းသာတယ်ပြောတာလည်းပဲအချင်းချင်းလေးပဲရှင်ဂေါတမကဘာလို့ဟောလို့ဆိုဖြေလိုက်တာလေဒီယေဓမာဟိတုပ္ပဝါတေတံဟိတုတ္ထာယောအကြောင်းကိုအခြေခံပြီးတော့တရားတွေဆိုတာဖြစ်ပေါ်လာတာလေအဲ့ဒီဖြစ်ပေါ်လာတဲ့တရားတွေမှန်တရားရဲ့အကြောင်းတရားကိုလည်းမြတ်စွာဘုရားဟောတယ်။တိသင်္ဆာရောနေတော့အဲ့ဒီအကြောင်းတရားတွေရဲ့ချုပ်ငိမ့်မှုဆိုတာကိုလည်းမြတ်စွာဘုရားဟောတယ်။ဆိုလိုတာကအကြောင်းတရားနဲ့အကျိုးတရားအကျင့်ပြောမယ်ဆိုရင်သစ္စာလေးပါးကိုဟောတာပဲ။ဒုက္ခဆိုတဲ့ဟာအကြောင်းမကင်းမဲ့နဲ့ဖြစ်တဲ့အရာဒီဒုက္ခဆိုဒုက္ခရဲ့အကြောင်းဒီတဏှာလို့ဆိုတဲ့ဒုက္ခသမှုတွေအဲ့ဒီဒုက္ခဆိုတာလေနောက်ဆုံးပြီးချုပ်ငြိမ်းရဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်အဲ့ဒီချုပ်ငြိမ်းရကိုရောက်သိနိုင်တဲ့အကြောင်းတရားမဂ္ဂင်၈ပါးအဖြစ်လျားပဲဆိုတာကိုရှင်းအပ်တဲ့ကသစ္စာ၄ပါးသူကိုယ်တိုင်ကကလဆက်ကြတရားကိုနာထားတာဖြစ်တော့သူကိုယ်တိုင်ကလည်းယဟနာဖြစ်နေတယ်သစ္စာလေးပါးကိုအတူချုပ်ပြီးပြောလိုက်အဲ့ဒီအတူချုပ်ပြောလိုက်တာအဲ့ဒါကိုနာလိုက်ရတယ်ဟာရှိရှင်အတ္တသီဆိုရင်သူတော်ကောင်းနဲ့တွေ့ဆုံရင်ရ ရှင်အတ္တကြီးရဲ့တရားဓမ္မကိုကြားနိုင်ရခြင်းဆိုတဲ့အပြင်အကြောင်းတစ်ခုလုံလောက်သွားတဲ့အခါမှာရှင်သာရိပုတ္တရာဆိုတာသူကိုယ်တိုင်ကိုယ်ကမှန်ကန်တဲ့နှလုံးသားရှိတယ်ဒါကပါလဲလို့ဆိုရင်ယောနိသောမနတိကသူကိုယ်တိုင်ကမှန်ကန်ကန်စဉ်းစားနိုင်တယ်ဆရာဟောတဲ့ဆရာပေါ့ရှင်အတ္တကြီးဟောပြောတဲ့ပုံမှာအမှန်ကန်နှလုံးသွင်းနိုင်တယ်ဆိုင်တတိရှိယောနိတောင်းနေတာလားရှိရှိတဲ့အတိုင်းစူးစိုက်ပြီးတော့နာယူတယ်မှတ်သားတယ်တရားနောက်လိုက်ပြီးတော့အသိဉာဏ်နေဖြစ်တယ်ဓမ္မမျိုးဓမ္မပရိသတ်စစ်လဲဆိုတာဟာလက်တွေ့နှလုံးသွင်းဆင်ခြင်တာဟာဖြစ်တယ်တရားဖြစ်နေတရားဖြစ်နေဆိုတာဟာတခြားအလုပ်တွေလုပ်တာနဲ့မတူဘူးအသိဉာဏ်နဲ့တရားကိုဆင်ခြင်သုံးသက်တာဟာတရားဖြစ်နေမှာဖြစ်တယ်ပေါ့ဒါကြောင့်မို့ရှင်အတ္တကြီးခေါ်တဲ့တရားပေါ်မှာအသိဉာဏ်နဲ့ဆင်ခြင်သုံးသက်တာဟာသူကျင့်တာလို့ခေါ်ကျင့်တယ်လို့ပြောတာအဲ့ဒါကြောင့်မို့ဒီကာတာလေးနှစ်ပါးကသုံးလိုက်တာလည်းပဲရှင်သာရိပုတ္တရာဓမ္မစက္ခုဆိုရင်ပညာမျက်စိပွင့်လင်းပြီးတော့သွားပညာရပါတယ်ကြောအဲ့လိုပညာရပါဒါကြောင့်မို့ဒီလိုပညာရဖို့အတွက်အကြောင်း၄မျိုးလို့ဒီလိုပြောတာသူတော်ကောင်းနဲ့ပေါင်းစုံရမယ်သူတော်ကောင်းတရားကိုကျမ်းနာရမယ်ကျမ်းနာထားတဲ့တရားပေါ်မှာမှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်တတ်ရမယ်လိုက်နာစစ်လုံးနိုင်မှုရှိရမယ်လို့ဆိုတော့အဲ့ဒီအကြောင်း၄ရပ်ပေါင်းစပ်လိုက်တဲ့အခါသူရလိုက်တဲ့ပညာကဘာပညာလဲဆိုရင်မက္ခပညာအဲ့ဒီပညာကိုရလိုက်အဲ့ဒီပညာကဘလို့ဆွမ်းဆောင်တော့ဆိုတော့ဒိဋ္ဌိဆိုတဲ့မှားယွင်းနေတဲ့အမြင်တစ်ခုကိုဖယ်လိုက်တယ်ဝိသေကိစ္စဆိုတဲ့တဏှာကိုလည်းဖယ်လိုက်နိုင်တယ်ဟောအမြင်မှားနေတာလည်းပျောက်သွားတယ်တဏှာပွားနေတာလည်းပျောက်သွားတယ်ဒီနှစ်ခုကိုကျော်လွှားနိုင်လိုက်တယ်ဟောသာရဏလို့ဆိုမကဘူး။ဘာကြီးကြော်သွားတော့ဆိုသူတဏ္ဍမလောဘဖြစ်အောင်တော့အပယ်ချနိုင်လောက်အောင်ပြင်းထန်တဲ့လောဘမဖြစ်တော့ဘူး။အပယ်ချနိုင်လောက်အောင်ပြင်းထန်တဲ့ဒေါသဖြစ်အောင်ရှိတော့ဘူး။အပယ်ကိုပို့နိုင်လောက်တဲ့မောဟဆိုရင်သူဝိမှုဆိုတာလည်းမရှိတော့ဘူး။မာနလေးဆိုတာလည်းကြီးကြီးမားမားမရှိတော့ဘူး။သလိုရကအပါယသမဏေယအပေကိုပို့နိုင်တဲ့ကိလေသာကိုအာလုံးအားပြော့ကြဒီပညာရဲ့ဆက်ဆောင်အဲ့တော့သောတပတိမက်ဆိုတဲ့ဒီပညာရလိုက်တာနဲ့တကယ်နော်အပေတကားပိတ်သွားပြီလို့ပြောတာအပေတကားပိတ်သွားတယ်ဆိုတာအပေချပင်နိုင်တဲ့တရားတွေအကုန်လုံးဖြတ်သိမ်းလိုက်တာကိုအပေကပိတ်တယ်လို့ပြောတာအပေကိုချတာဘယ်တရားတွေကအပေချတာလဲ။ဒေါသတွေ၊ဒေါသတွေ၊မောဟတွေ။အဲဒီလောဘဒေါသမောဟတွေပြင်းထန်နေအောင်ဘယ်သူကစွမ်းဆောင်နေတော့ဆိုမိစ္ဆာဒိဋ္ဌိဆိုမှားရတဲ့အမြင်တွေ။တရားပွားနေတဲ့ဝိသေကိစ္စဆိုတဲ့ဒီကိလေသာတွေကအပေချပင်နိုင်တဲ့ကိလေသာတွေအပေကျပြင်နေတဲ့ကံတရားတွေကိုအားရှိအောင်လှုပ်ဆောင်ပေးနေတယ်လို့ဖြစ်တယ်ပေါ့။ဒါကြောင့်မို့ဒီအသိဉာဏ်ရလိုက်တာနဲ့ဒီအသိဉာဏ်လေးဟာအတ္တနံဒါရင်တိသတုတုအပါယေတုအပတ္တမံနေကတ္တဝါဒါရေတိတိဓမ္မော။ဟောမိမိကုသလနာရသွားပြီဆိုတဲ့ပုဂ္ဂိုလ်ကသတုတုအပါယေတုအပတ္တမံေကတောအပေလေးပုံမကြရအောင်တဲ့ဟောဒီတရားကထောင်ထားလိုက်တယ်။ဒါကြောင့်ဒီတရားမျိုးဆိုတာသောတပတိမက်သောတပတိဖို့ဆိုရယ်ဒီတရားမက်ဖို့ဆိုရယ်တရားအစစ်မြင့်တဲ့တရားဖြစ်တဲ့အတွက်ကြောင့်ပစ္စတံဝိရိတဘောဝิญญူဟိပညာရှိတွေသာသိနိုင်တယ်ပဏိတဝေရဏီယောပညာရှိမှသိတယ်ပညာမရှိရင်မသိဘူးလို့ဒီလိုပြောတာเนาะအဲ့တော့ပညာရှိမှသိတဲ့တရားဆိုပြီးမှာမတရားဖို့တရားနိဗ္ဗာန်တရားပညာရှိမှသိ အဲ့ဒီပညာရှိအောင်ခွန်ကြီးတို့တည်းတရားနာကြရတယ်ပညာရုပ်ကိုအထောက်ကြရတယ်ဒီလိုသဘောပေါက်ဒီလိုသဘောပေါက်ဖို့လို့ဒါဖြင့်ပညာကဘယ်တော့ရှိလာမှာလဲတယောက်နဲ့တယောက်မတူဘူးလေတကယ်လို့ပညာတို့သိပညာတို့အင်ဂျင်နီယာတပညာတို့တောင်ဘယ်နှစ်နှစ်ပညာတို့အများကြီးပညာပဲလေဒီမဲ့ဖို့ပညာဆိုတာကဒီလိုအကန့်အသတ်အတိုင်းတာတော့မရှိဘူးဟောမိမိမှာဘဝနဲ့ချီပြီးတော့ခုခေတ်စကားနဲ့ပြောရဆိုအိုင်ကျင်းရင်းနဲ့ပေါ့နားယူနိုင်တဲ့နားလည်နိုင်တဲ့အသိဉာဏ်အခြေခံရှိပြီဆိုလို့ရှိရင်တော့အဲ့ဒီအသိဉာဏ်ကိုအခြေခံလိုက်လို့ရှိရင်တော့တထိုင်နဲ့အတွင်းနဲ့လည်းပဲရပါရှင်သာရိပုတ္တရာကဉာဏ်ထက်တဲ့ပုဂ္ဂိုလ်ဖြစ်လိမ့်ခေတ္တတရားဆိုလို့ရှိရင်အခုလိုဉာဏ်ကြီးကြောင်းအောင်နာရတာမဟုတ်ဘူးမိနစ်ပိုင်းလောက်ခေါ်လိုက်တဲ့တရားလေးချောင်းသူဟာအသိဉာဏ်ကိုပြန်လဲသွားဒီလိုဆိုတူနဲ့တူဉာဏ်ဉာဏ်လေးဆိုတာမတူဘူးလေတကယ်တော့ဒီခုပညာတကယ်ချင်းနေပညာသင်ကြပြီနဲ့ရရှိလာတဲ့အရင်ချင်းချင်းကြတယ်တယောက်နဲ့တယောက်မတူဘာလို့မတူတာတော့သင်္နာမတူလို့လားဆိုတော့သင်္နာတူတယ်ခံယူတဲ့အရင်ချင်းချင်းกว่าတယ်လို့ပြောကြတာခံယူနိုင်တဲ့အရင်ချင်းအဲ့တော့ဒီအရင်ချင်းနေရှိနေအောင်ဘယ်သူလုံးအောင်မလဲကိုယ်တိုင်လုံးအောင်ပညာပါရမီပြည့်ဖို့ရအတွက်ဒီဘဝမှာပညာရှိဖို့အထောက်နေဖို့လိုအပ်တယ်ရသဗျာကပညာပါရမီတို့ခေါ်တဲ့နေရာတွေမှာမလုပ်တာတော့လို့မေးလို့ရှိရင်အများအဖြစ်ဆိုကိုမသိတာကိုမေးတယ်စူးစမ်းတယ်လေ့လာတယ်အဲ့လိုမေးမြန်းရင်စူးစမ်းလေ့လာခြင်းဟာပညာရဖို့အတွက်အကြောင်းတရားပဲလို့ဒီလိုခေါ်တာအေးတချို့ကျတော့ပညာဒါနဆိုပြီးတော့ကိုယ့်အားကိုပညာကိုသင်ပေးတာပညာဒါနလို့ခေါ်ကြတယ်ပညာတတ်အောင်အထောက်အပံ့ပေးတာကိုလည်းပညာဒါနလို့ခေါ်ကြလက်တွေ့ကျကျပြောမယ်ဆိုလို့ရှိရင်ကိုကိုယ်တိုင်ပညာသင်မှပညာဆိုတာကိုယ်ကဒီလိုဆိုတာနော်ကိုကိုယ်တိုင်ပညာသင်ဖို့လို့ခေါ်တယ်ဤသူများပညာတတ်အောင်အထောက်အပံ့ပြုတယ်ဆိုတာအခြေအနေကောင်းတစ်ခုကိုဆန္ဒပေးရုံများအဲ့တော့ကိုယ်ဘဝအတွက်အခြေအနေကောင်းတစ်ခုကိုဖြစ်ပေါ်စေမှာပဲဒီလိုဆိုတာသို့သောပညာတက်ဖို့ဆိုတာကိုကိုယ်တိုင်ပညာသင်ကြားဖို့ပြောတာပေါ့အေးအခုလိုတရားနာနေတယ်ဆိုတာပညာစီးပူးနေတာပဲမရှင်းနေတာလေမေးတယ်များနေစူးစမ်းတယ်ဆင်ញင်တယ်နှလုံးသွင်းတယ်ကြားနာပြီးတဲ့အခါမှတ်သားထားတယ်မှတ်သားထားပြီးတော့ဆင်ញင်သုံးတတ်တယ်လက်တွေနဲ့ဆက်ဟပ်ပြီးတော့ရှိတယ်ဒါပညာဖြစ်ခြင်းအကြောင်းတရားလေးပဲအဲ့ဒါလို့လုံချင်အားဖြင့်ပညာလေးဆိုတာကိုယ်တိုင်ကတိုးတက်ဖြစ်ပွားလာမှာပဲဖြစ်တယ်ပညာဟာဘလောက်အရေးကြီးတယ်ပညာရှိမှသိနိုင်တယ်ဆိုတာဟာမဂ္ဂင်၈ပါးအကျင့်တရားမှာရှိသမာဓိဋ္ဌိဆိုတာပညာကိုပြောတာပညာဆိုတာသမာဓိဋ္ဌိအမှန်မြင်တတ်တယ်ပညာရဲ့စောင့်ဆောင်မှုတစ်ခုအနေနဲ့ပြောတာအမှန်မြင်တယ်အမှန်မြင်ဖို့အတွက်ဘာလိုအပ်တယ်ဆိုအမှန်တွေးတာလိုအပ်အထောက်အကူမရှိဘဲနဲ့မမြင်နိုင်ဘူးလေခွေးတို့တပည့်ကြည့်ဆောင်းလေးတော့ဖတ်ချင်တယ်စလုံးလေးတွေမြင်ကြည့်ရင်မျက်စိကမြင်ရုံပဲမြင်နိုင်တယ်ဆောင်းအုပ်ကိုမဖွင့်နိုင်ဘူးဘယ်သူကဖွင့်ပေးရမလဲလက်ကပဲဖွင့်ပေးရလက်ကနေပြီးဆောင်းအုပ်ဖွင့်မပေးရင်မျက်စိကဆောင်းအုပ်ကိုကြည့်လို့မရဘူးအဲ့လိုမျိုးလိုပဲသမာဓိဋ္ဌိအမှန်မြင်ဖို့အတွက်ဘာလို့တော့ဆိုသမာဓိကမှအမြန်တွေးဖို့လိုတယ်အမှန်တွေးရအမှန်တွေးမှအမှန်မြင်တယ်ဆိုတာဖြစ်တယ်ဒီနှစ်ခုကပေါင်းစပ်ပြီးတော့အလောလောကဒီလိုဆိုတာပေါ့နော်သူတို့ဆောင်းအားတွေပြည့်အဲ့ဒီလိုပြည့်ဖို့အတွက်အထောက်အပံ့တွေကပါတော့ဆိုသမာဝါယမပညာရဲ့အဟံတာဖြစ်တဲ့အကုသိုလ်တွေနဲ့အောင်ကြိုးစားရမယ်ခဏအောင်ကြိုးစားရမယ်ပညာကိုထောက်ကူပြုမဲ့ကုသိုလ်တွေတိုးပွားအောင်ကြိုးစားရမယ်ကြိုးစားတဲ့အခါပညာအတွက်အရေးပါတဲ့အထောက်အကူတစ်ခုကသမာတတိတတိပညာဖြစ်ဖို့အတွက်အရေးကြီးဆုံးအကြောင်းတစ်ခုပဲ ပါဠိလိုနာဟိတတိဝိရိယတာပညာနာမအဋ္ဌိတတိကင်းတဲ့ပညာဆိုတာမရှိဘူးတဲ့တတိရှိမှပညာဖြစ်တယ်။ဒါကြောင့်ပညာဖြစ်ဖို့အတွက်တတိအထောက်အကူတစ်ခုဟောနောက်တစ်ခုကျတမာဟိတုံးပိခွေယထာဘုတံသာနာတိပတ္တိစိတ်ဓာတ်ကလေးငြိမ့်နေမှအမှန်လို့သိတယ်မြင်တယ်လို့ဆိုဒါလည်းစိတ်ဓာတ်ငြိမ့်မှုသည်ပညာရှိဖို့အတွက်အထောက်အကူဖြစ်တယ်တမာဟိသမာဓိရယ်တတိရယ်သမာဓိရယ်ဝီရိယရယ်ဒီသုံးခုကအထောက်အကူပြုလိုက်တဲ့အခါသမာဓိရှိဆိုတဲ့အမြင်ဟာပေါ်လဲလာသမာဝါစသမံကမ္မန္တသမာအာဇီဝဆိုတာကိုချင်းတိလာနဲ့ဆိုင်အဲ့ဒီကိုချင်းတိလာဒီစိတ်နှလုံးအေးချမ်းမှုကိုဖြစ်စေစိတ်နှလုံးအေးချမ်းမှုကဝန္တာမှုကိုဖြစ်စေဝန္တာမှုကနှိမ့်ချိုင်မှုပီတိကိုဖြစ်စေနှိမ့်ချိုင်မှုပီတိကစိတ်နှလုံးငြိမ်းချမ်းမှုကိုဖြစ်စေစိတ်နှလုံးငြိမ်းချမ်းမှုကဒုက္ခဆိုတဲ့ချမ်းသာကိုဖြစ်ပေါ်စေတယ်ဒုက္ခဆိုတဲ့ချမ်းသာကသမာဓိဆိုတဲ့စိတ်တည်ငြိမ်မှုကိုဖြစ်စေတယ်ထောက်ကူပြုတာဒါဆိုလိုတာကသမာဝါစာသမာဓမ္မနာသမာအာဇီဝဒီသီလကနေပြီးသမာဓိကိုထောက်ကူပြုသမာဓိကပညာကိုထောက်ကူပြုတယ်ဟောအထောက်အကူတွေနဲ့အထောက်ကူမပါရင်မဖြစ်နိုင်ဘူးစဉ်းစားကြည့်လေခေါင်းကြီးတို့မျိုးစိတ်လေးတစ်ခုကိုအပင်ပေါက်စေခြင်းလို့ရှိရင်ပေါက်ခဲ့ဆိုလို့ပေါက်မှာမဟုတ်ဘူးအထောက်ကူတွေလို့တယ်ဗားလေးတို့မြေနဲ့ရေနဲ့လို့တယ်လေရေပေါ်ချဆိုင်ပြီးတော့ရေလေးလောင်းပေးမှာဒီအမြင့်ဆုံးဆင်းလာတာအပင်ဆိုတော့ပေါက်သူကြီးတတ်တတ်ဆိုရင်အပင်မပေါက်ဘူးမြေရဲ့အကူကြီးတွေကအပင်ပေါက်ထို့သူရဲ့အသိဉာဏ်ဆိုတာသူကသူဖြစ်လာမှာမဟုတ်ဘူးအသိဉာဏ်ဖြစ်ဖို့အတွက်သမာဓိဆိုတာလိုတယ်ဒါဖြင့်သမာဓိဆိုတာလည်းသူကသူဖြစ်မှာမဟုတ်ဘူးသူ့ကိုထောက်ကူဖြစ်တဲ့သီလဆိုတာလိုတယ်ဩမြတ်စွာဘုရားကသီလသမာဓိပညာဆိုဒီလိုဟောတာကအဲ့ဒီသီလသမာဓိပညာဒီသုံးရပေါင်းဆက်ထားတာကိုမက္ခလို့ခေါ်တယ်။မက္ခဆိုတာရှစ်ခုရဲ့အပေါင်းကိုမက္ခလို့ခေါ်တယ်။မက္ခဟာနိဗ္ဗာန်ကိုသွားခြင်းပြီးဆိုရင်အဲ့ဒီမက္ခနဲ့မှသွားလို့ရတယ်။နိဗ္ဗာန်ကိုမြင်မောပြုခြင်းရင်အဲ့ဒီမက္ခနဲ့မှမြင်မောပြုလို့ရတယ်။ဒါကြောင့်မို့ဒီမက္ခဟာဘုန်းကြီးတို့တွေနိဗ္ဗာန်ကိုဆုတောင်းနေကြတယ်နိဗ္ဗာန်ရခြင်းတယ်ဆိုလို့ရှိရင်မာလောရမလဲနိဗ္ဗာန်နတ္တိကေဟိမက္ခိယတိဇောေတိယတိတိမကောနိဗ္ဗာန်လို့ခြင်းရင်ရှားရမှာကဟောဒီရှိခုဆိုရင်ရှိပါကြင်ရားကိုရှားရှားတယ်ဆိုတာဒါကိုလို့လို့ပြောဟုတ်ပြီသူတို့ကိုရှားလိုက်တာနဲ့နိဗ္ဗာန်ကဘလို့တွေ့မှာတော့ဆိုသူတို့ကပဲရှားပေးသွားလိမ့်မယ်နိဗ္ဗာန်နမက္ခတိဇောေတိတိမကောနိဗ္ဗာန်ကိုကိုရှာစရာမလိုဘူးကိုရှင်းသုံးလိုက်တဲ့သမာဓိဋ္ဌိစတဲ့ဒီရှိခုကနိဗ္ဗာန်ကိုရှာပေးမှာအေးရှာတဲ့အခါဘယ်ပုံပဲနေရှာတာတော့ဆိုရင်ခိလေသေးမာရင်တော့နိဗ္ဗာန်ံဂစ္ဆတိတိမဘောဆိုတဲ့အတိုင်းခိလေသာတွေကိုဖယ်ပလိုက်တယ်နိဗ္ဗာန်ခိလေသာတွေဖယ်လိုက်တဲ့အခါမှာနိဗ္ဗာန်ကိုတတ်ရိုက်တွေ့သွားတွေ့ဖြေတယ်အဲ့ဒီနီလန်းနဲ့ကိလေသာကိုဖယ်ခြင်းအပြင်နိဗ္ဗာန်ကိုတွေ့အောင်လုပ်တယ်။အေးဒါကြောင့်မို့ဘဂင်ရှိပါအဖြစ်တရားလို့ဆိုဒီအဖြစ်တရားကိုသိရှိမှသာလေ။မလေးပါ၊ကိုလေးပါနိဗ္ဗာန်ဆိုတဲ့တရားကိုသိနိုင်တာအဲ့လိုသိဖို့အတွက်ပညာရှိဖို့လိုအပ်တယ်။ပညာရှိဖို့အတွက်အထောက်အကူအကြောင်းတရားတွေနဲ့မိမိတို့သဏ္ဍာန်မှာရရှိအောင်ကြိုးစားအထောက်ကြအောင်ဖြစ်တယ်။တရားရှိခင်သူတော်စင်ပြိဿအပေါင်းတို့ဘုရားရဲ့တရားဓမ္မတွေဟာပညာရှိမှပညာရှိသူသာသိနိုင်တဲ့တရားတွေဖြစ်တဲ့အတွက်ကြောင့်တို့တွေတရားဓမ္မတွေသိဖို့အတွက်ပညာရအောင်ကြိုးစားအထောက်ကြရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးပညာဖြစ်ပွားအောင်ကျင့်ကြံကြိုးကုပ်အားထုတ်နိုင်ရပါစေကုန်သတည်းမေတ္တာပို့ရအောင်တန်တော်များစွာ
တန်တော်များစွာ
ja bhavi
sattva
mya swa
heyan
kwa
channa
ja bhavi
mitta
yeja
konga
cha
heyan
ja bhavi mitta yeja konga cha Ninjan Javadi,
Ninjan Javadi,
Sichana,
Nura
Sanda Javadi, Sichana,
Nura
Sanda Javadi, Onandam Tukha Tingasa Middham Pongneen Jutingama Manotara Vidavetam Pavayandu Duganaka Middham Pongneen Jutingama Subhampu Abhidhada Huyam Yupavim Vilamini Yonishayam Bhamsamya Junya Tavidam Jime Odo Lodumya Zvatatvadu Manotra di Jimya Chusin, Iti Lindi, Yezin Ji Jin, Sinanoli Huda, Yi Ayi Adrena. Duga Vihada, Sintamra, Yimya Chita, Naya Puenan Chanda, Duga, Dihuda, Kumodra, Jalanudi, Honganda, Wanda, Sinu, Womo, Luli, Dinu, Wajum, Pupunya, Oni, Shivi. Duga Nega, Liao, Lide, Yosha, Dinja, Bidi, Dihuda, Yananudi. Pavayandu kaun swamati, chanayi nija vasi kongadi.